ရလက်နဲ့ကန်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဟာရပ်ပြည်နယ်မှာမကြာခဏကြားရတဲ့သတင်းဖြစ်ပါတယ်။ရပ်ပြည်တွတ်တရေးပါတီရဲ့တပ်နဲ့ရပ်ပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့တပ်တွေတိုက်ပွဲဖြစ်လို့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒေသခံတွေထောင်တောင်းချီနေပါပြီ။တွတ်တရေးတပ်ကို SSA မြောက်ပိုင်းတပ်လို့ခေါ်ပြီးထူထောင်ရေးတပ်ကို SSA တောင်ပိုင်းတပ်လို့ခေါ်ပါတယ်။ရပ်ပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်မှာဒီတက်နတ်တိုက်ပွဲဖြစ်လို့ရွာသား3000ကျော်နေရောက်ကိုစွန့်ခွာရကြောင်းအောက်တိုဘာ10ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြပါတယ် SSA ရှမ်းတပ်ဖွဲ့နှစ်ဖွဲ့မှာနိုင်ငံရေးခံယူချက်နဲ့ရွေးချယ်ချင်းကွဲပြားခြားနားလာကြောင်းအမျိုးသားရေးမှသဘောတူညီမှုမရနိုင်တာလို့မြင်ကြပါတယ်ရပ်ပြည်နယ်မှာ SSA တောင်ပိုင်းတပ်နဲ့ SSA မြောက်ပိုင်းတပ်အပြင်ပအိုးအမျိုးသားတပ်တာအင်းပလောင်အမျိုးသားတပ်ကချင်လွတ်မြောက်ရေးတပ်၊ကိုကန်တပ်၊ဝတ်တပ်၊မိုင်းလာတပ်စတဲ့စစ်တပ်ကြီး၈တပ်နဲ့စစ်ကောင်စီစစ်တပ်ရဲ့လက်အောက်ကနေကြားဆောင်တပ်အချို့နဲ့ပြည်သူစစ်အဖွဲ့အများအပြားရှိပါတယ်။ SSA မြောက်ပိုင်းနဲ့ SSA တောင်ပိုင်းတို့တိုက်ခိုက်နေကြတာနှစ်နဲ့ချီပြီးရှိနေပါပြီ
။ဒီလိုနဲ့နဲ့ကန်တပ်ဖွဲ့တွေထဲမှာ SSA တောင်ပိုင်းတပ်ဖွဲ့နဲ့ PNL လို့ပို့အုပ်တပ်ဖွဲ့နှစ်ဖွဲ့သာ NCA အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ထိုးထားပါတယ်။ဒါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်းပလောင်တပ် MND ကိုကန့်တပ် KIA ကချင်တပ် SSA မြောက်ပိုင်းတပ်စတဲ့တပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့မကြာခဏတိုက်ပွဲဖြစ်ပွားလေရှိပါတယ်။ဒါပေမဲ့ဝမိုင်းလာတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲမဖြစ်တာအတော်ကြာနေပါပြီ။ဒီတပ်ဖွဲ့တွေဟာသူတို့ကိုသူတို့မြောက်ပိုင်းမဟာမိတ်ဖြစ်တယ်လို့ကြေညာထားပါတယ်။အခုတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေနေရာအနှံ့ပေါ်လာတဲ့အတွက်စစ်ကောင်စီတပ်ဟာစစ်မျက်နှာအသစ်နဲ့ရင်ဆိုင်နေရပါတယ်။စစ်တပ်အနာသိန်းတဲ့ဖေဖော်ဝါရီလဆန်းကဇူလိုင်လအထိကချင်ကရင်ရှမ်းပြည်နယ်မှာတိုက်ပွဲပေါင်း960လောက်ဖြစ်ပွားခဲ့တယ်လို့ဩဂုတ်လ22ရက်နေ့ထုတ် ISP စာဆောင်မှာဖော်ပြထားပါတယ
်စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဖြစ်ပွားတဲ့တိုက်ပွဲအနာသိန်းတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖြစ်ပွားတဲ့တိုက်ပွဲတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲစသဖြင့်စစ်ပွဲ3မျိုးရှိလာပါတယ်စကိုင်းနဲ့မကွေးတိုင်းချင်းနယ်ကရပီနယ်တွေမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အာဏာသိမ်းတပ်အကြဖြစ်ပွားတဲ့တိုက်ပွဲတွေပြင်းထန်လာတာတွေ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖြစ်ပွားတဲ့တိုက်ပွဲအပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းပစ်ခတ်တဲ့တိုက်ပွဲတွေလည်းရှိပါတယ်။ဒါကြောင့်ဩဂုတ်လရောက်တော့စစ်ပြေးဒုက္ခတွေ12000ကျော်ရှိလာပါတယ်။
မြန်မာနိုင်ငံရေးလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့2020ဒီဇင်ဘာလအထုပ်စာဆောင်အမှတ်၄မှာဆရာနာမသိမီကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကိုမှတ်တမ်းတင်ထားပါတယ်2020တစ်ခုနှစ်လုံးမှာတိုက်ပွဲဖြစ်ပွားခဲ့တဲ့ရက်ပေါင်း50ကျော်ရှိကြောင်းစာဆောင်မှာဖော်ပြပါတယ်ရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကိုလေ့လာတဲ့အခါတမရော်နဲ့တအောင်းပလောင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲကအများဆုံးဖြစ်တယ်လို့ဆိုပါတယ် NCA လက်မှတ်ထိုးထားတဲ့ SSA တောင်ပိုင်းတပ်ဖွဲ့နဲ့တမရော်တို့ဖြစ်ပွားတဲ့တိုက်ပွဲကဒုတိယအများဆုံးဖြစ်ပြီး KIA ကချင်တပ်နဲ့တမရော်ဖြစ်ပွားတဲ့တိုက်ပွဲကတတိယအများဆုံးဖြစ်ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်မှာ SSA မြောက်ပိုင်းတပ်ဖွဲ့နဲ့ SSA တောင်ပိုင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားတာပိုများလာပါတယ
်။ SSA မြောက်ပိုင်းတပ်နဲ့ SSA တောင်ပိုင်းတပ်ဖြစ်ပွားတဲ့စစ်ပွဲကိုရှောင်ပြေးတဲ့ဒုက္ခတွေလည်းများပြားလာပါလေ။ရှမ်းပြည်သူလူထုကတော့SSA နဲ့ပွဲပေါင်းစည်းပြီးစစ်ကောင်စီတပ်ကိုတိုက်ခိုက်ဖို့သာလိုလားကြပါတယ်။တိုင်းသားအချင်းချင်းစစ်ခင်းလေးလေးစစ်ကောင်စီတပ်အသက်ရှူချောင်းလေးလေးဖြစ်နေပါတယ်။အခုလဲဒေသက PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုနှိမ်နှင်းမှုအတွေ့စစ်ကောင်စီတပ်ကဒေသကပြည်သူ့စစ်တွေကိုစီးယုံသိမ်းသွင်းနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာလှုပ်ရှားနေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုတိုက်ဖို့အတွေ့လွိုင်းလင်းခရိုင်ခေလာမြို့အခြေစိုက်စစ်ကောင်စီအရှိအလေပိုင်းတိုင်းရုံးကဒေသခံပြည်သူစစ်ကိုစစ်ကူတောင်းကြောင်းဩဂုတ်လ18ရက်နေ့ထုတ်ရှမ်းတန်တော်စစ်သတင်းမှာဖော်ပြပါတယ်။လွယ်လင်းခရိုင်မှာပြည်သူစစ်ခုနှစ်ဖွဲ့ရှိပါတယ်။စစ်ကောင်စီရဲ့တတိကံစစ်ဒေသဌာနချုပ်ကလည်းတာချီလိတ်မြို့နယ်ကပြည်သူစစ်ကိုစီးယုံနေပါတယ်။တာချီလိတ်မြို့နယ်တခုတည်းတွင်ပြည်သူစစ်35ဖွဲ့ရှိပါတယ်။ SSA ရှမ်းတပ်ဖွဲ့တွေအချင်းချင်းတိုက်နေကြသလိုဒေသကပြည်သူစစ်နဲ့ဒေသက PDF တပ်တွေတိုက်ခိုက်လာအောင်စစ်ကောင်စီတပ်ကကြိုးပမ်းနေတာထင်ရှားပါတယ်ခင်ဗျာ။